ပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့ကရခိုင်တပ်မတော် AA ကရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်မြို့နယ်ကရဲကြီးစခန်း၄ခုကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တဝင်ကြရဲအရာရှိတွေအပါအဝင်၁၃ဦးသေဆုံးခဲ့ပါတယ်။အဲ့ဒီနောက်တမန်ယိုးအမိတ်နဲ့တပ်မတော်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ဆင်ရေးတွေစတင်လှုပ်ဆောင်နေပါတယ်။အဲ့လိုစစ်ဆင်ရေးတွေကြောင့်နှစ်ဖက်ထိတွေ့ပြီးတိုက်ပွဲတွေမကြာခဏဖြစ်ပေါ်နေပါတယ်။တစ်ဖက်မှာလည်းတပ်မတော်ရဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့နိုင်ငံကိုနေရဲစွန့်ကွာထွက်ပြေးသွားတဲ့ရင်ဂျာမူဆလင်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေယခုလဇန်နဝါရီလအတွင်းကဘင်္ဂလားဒေ့မြန်မာနိုင်ငံဆွေးနွေးခဲ့ကြပါတယ်။တစ်ဖက်နိုင်ငံကရင်ဂျာမူဆလင်တွေကတော့တိုက်ပွဲတွေနဲ့စစ်ဆင်ရေးတွေကြောင့်ပြန်လာဖို့စိုးရိမ်နေကြပါတယ်။ကော့ဆက်စပါတန်ဂါလီကန့်ကရင်ဂျာဒုက္ခသည်တအုပ်ဖြစ်တဲ့ကိုခင်မောင်ကတော့ရခိုင်ပြည်နယ်မှာငြိမ်းချမ်းမှုမရှိဘဲပြန်လာနိုင်ကြောင်းနဲ့မြန်မာအစိုးရကသူတို့ကိုပြန်လာလို့မရအောင်လှုံ့ဆော်နေတယ်လို့ပြောပါတယ်
။ရခိုင်ပြည်နယ်ငြိမ်းချမ်းမှုမရှိဘဲနဲ့ကျွန်တော်တို့ပြန်နိုင်မယ်ဆိုတော့မဖြစ်နိုင်ဘူး။ပထမအနေနဲ့ပြောမယ်ဆိုရင်ကျွန်တော်အရင်ကလည်းပြောပြီးပြီ။ဒီနိုင်ငံတော်ဆွေကရေဟိုအေကတိုက်ခဲ့လို့သူတို့ဆက်စည်နေမြတ်ပတ်တမဲ့ပြီးတော့ကျွန်တော်တို့လူမျိုးကြတို့မဖြစ်နိုင်အောင်အချင်တကူပင်တရားရောက်တယ်။ကျွန်တော်ကမတမ်းပဲစိုးရိမ်နေတယ်
။ဒါအပြင်ကုခေမောင်ကရခိုင်လူမျိုးတွေနဲ့သူတို့ဟာနှစ်ပေါင်းများစွာအတူရှင်တွဲနေထိုင်လာတာဖြစ်တဲ့အတွက်သူတို့ပြန်လာပြစ်ခဲ့ရင်လည်းရခိုင်တပ်မတော် AA ပေါ်သူတို့ယုံကြည်မှုရှိနေပြီးမြန်မာအစိုးရဘက်ကသာမယုံကြည်ကြောင်းဆက်ပြောပါတယ်။တပ်မတော်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းဘက်ကိုတရင်တွေတိုးမြင့်စေလို့ပြီးစစ်စင်ရင်တွေလှုပ်ဆောင်နေတယ်လို့တပ်နဲ့ပတ်သက်တဲ့သတင်းရက်ကွက်တွေကပြောကြပါတယ်။မြန်မာတပ်မတော်ဘက်ကတော့အဲ့လိုတိုက်ပွဲအခြေအနေတွေကြောင့်ပြန်လည်လက်ခံရေးအစီအစဉ်ကိုထိခိုက်နိုင်ခြေမရှိကြောင်းနဲ့စစ်စင်ရင်အထက်မှာပြန်လည်လက်ခံမဲ့နေရာတွေမပါရှိကြောင်းတပ်မတော်သတင်းပြန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးစော်မင်းထွန်းကပြောပါတယ
်။မရှိပါဘူးကျွန်တော်တို့ကလုပ်နေတဲ့နေရာလည်းအောင်ရမှုရှိတဲ့နေရာပဲလုပ်တာပါ။အောင်ရမှုရှိတဲ့နေရာလုပ်တဲ့အတွက်ကြောင့်မလို့ဟိုဘက်ကျွန်တော်ပြောနိုင်တာတော့ဟိုဘက်မောင်တော့ဘက်အချမ်းမောင်တော့ဘက်အချမ်းဆိုတာကတော့သူတို့နေမြေနေတာပြောလိုက်ပဲဆိုရင်အကုန်လုံးကတော့ခုလလောဆယ်အချမ်းကြီးသွန်းတာမေယူရဲ့အရှိတ်အချမ်းပဲဖြစ်ပါတယ်။မေယူတောင်ကျော်ရဲ့အရှိတ်အချမ်းပဲဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသူတို့နိုင်ငံရွေးကောက်ပွဲပြီးရင်ရင်ဂျာမူဆေဘီကိုပြန်လည်ပို့ဆောင်ရေးလှုပ်ဆောင်မယ်လို့ပြောဆိုထားပြီးအခုချိန်မှာတော့ရွေးကောက်ပွဲပြီးဆုံးပြီးအစိုးရဖွဲ့နေတဲ့အချိန်ကကြောင့်အကြမ်းပြီးမှပြန်လည်ပို့ဆောင်ရေးစီစဉ်လေးကိုလှုပ်ဆောင်လာတော့မှာဖြစ်ပါတယ်။ဘူတီတော်မြို့နယ်မှာနေထိုင်တဲ့အမင်ဖော်သူရိုဟင်ဂျာမူဆလင်တအူးကတော့တမရော်ရဲ့စစ်စင်ရေးတွေကိုသူတို့တောင်စိုးရိမ်နေရပြီးတစ်ဖက်ရောက်နေတဲ့ဒုက္ခသည်ရိုဟင်ဂျာမူဆလင်တွေဟာပြန်လာမှာမဟုတ်တဲ့ကြောင်းပြောပါတယ်။ဒါ့အပြင်ခရီးသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကလည်းတိုက်ပွဲတွေကြောင့်ပြန်လည်လက်ခံရေးအစီအစဉ်ပေါ်စိုးရိမ်နေကြတယ်လို့အစောပိုင်းသတင်းတွေအရသိရပါတယ်။နိုင်ငံနယ်စပ်ကြားမှာနေထိုင်တဲ့ရိုဟင်ဂျာမူဆလင်တွေကလည်းတိုက်ပွဲကပစ်ခတ်တံတွေကြောင့်သူတို့စိုးရိမ်နေကြတယ်လို့သူတို့နဲ့နီးစပ်တဲ့အသံဝင်က RFA ကိုပြောပါတယ်။ချိန်ထဲမှာလည်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြောင်စုဝန်ကြီးဦးသိန်းစွေကတိုက်ပွဲတွေကြောင့်ပြန်လည်လက်ခံရေးပေါ်စိုးရိမ်မှုမရှိသလိုပြန်လည်လက်ခံဖို့ကိုလည်းအစဉ်သင့်ဖြစ်နေတဲ့အကြောင်းဒီကနေ့နေပြည်တော်မှာတင်ပြတွေကိုပြောလိုက်ပါတယ်။ပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ဝန်ကြီးဌာနနဲ့ဗီလာဒေ့နိုင်ငံတို့နောက်ဆုံးတွေ့ဆုံမှုအခြေအနေကိုသိရှိရဖို့ RFA ကနေ့ရက်ဆက်တိုက်ဖုန်းဆက်ခဲ့ပေမဲ့အခုချိန်ထိဖုန်းဆက်သွယ်မရသေးပါဘူးခင်ဗျာ။